ရခိုင်လက်နက်ကိုင်အဖွဲ့အစည်းကဖမ်းဆီးထားတဲ့တနက်ဒီအမျိုးသားလွတ်တော်အမတ်ဦးဝတ်တင်အမြန်ဆုံးလွတ်မြောက်ဖို့အတွက်မြန်မာအပါအဝင်နိုင်ငံပေါင်း12နိုင်ငံကလူ့အခွင့်အရေးလှုပ်ရှားဆောင်နေတဲ့အဖွဲ့အစည်းပေါင်း22ဖွဲ့ကစုပေါင်းတောင်းဆိုလိုက်ပါတယ်။အေးအဖွဲ့ကတော့အဲ့ဒီလိုနိုင်ငံတကာအဖွဲ့အစည်းတွေပါဝင်လာပြီးတော့ဦးဝတ်တင်ကိုပြန်လို့ပေးရတောင်းဆိုမှုပေါ်လက်ခံနိုင်ကြမရှိဘူးလို့တုံ့ပြန်ပါတယ်။ဒီအကြောင်းအပြည့်စုံတော့ VOA သတင်းထောက်စုစုကငင်းညာသတင်းပေးပို့ထားပါတယ်ရှင်။
အိန္ဒိယနိုင်ငံတွေအပြင်အနောက်ဥရောပနိုင်ငံတွေကလူ့အခွင့်အရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကပါဥပဒေအမြန်ဆုံးပြန်လည်လွတ်မြောက်နိုင်မှုအတွက် AA အဖွဲ့ကိုတောင်းဆိုလိုက်တဲ့ညင်ညာချက်တစောင်းဒီကနေ့နိုဝင်ဘာလ19ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တာပါ။အဲ့ဒီလိုထုတ်ပြန်ထားတဲ့အထင်မှာ AA အနေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကိုချိန်ချောက်မှုဆက်မလုပ်ဖို့ကိုပါတောင်းဆိုထားပါတယ်။ဒီတောင်းဆိုမှုမှာပါဝင်တဲ့ချင်းလူ့အခွင့်အရေးအဖွဲ့ကလည်း AA နဲ့တက်မတော်ကြားချင်းမြန်မာတိုက်ပွဲဖြစ်တဲ့2015မက်စတာကနေအခုနှစ်နိုဝင်ဘာလအထိလူ့အခွင့်အရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်တဲ့နေရာမှာဘယ်လက်နက်ကအဖွဲ့ပဲဖြစ်ဖြစ်သူတို့ကျူးလွန်တာတွေကိုမှတ်တမ်းတင်ထားပြီးနိုင်ငံတကာကသိအောင်ဆောင်ရွက်နေတယ်လို့လူ့အခွင့်အရေးပညာရေးနဲ့ဘာသာရေးဆိုင်ရာလွတ်လပ်ရေး Program Director Slimeyan ကပြောပါတယ်
ကျောင်းအေအေအချူဖောက်တာကိုပဲတင်မှတ်တမ်းတင်တာမဟုတ်ဘူးဒီဆက်တက်တာအချူဖောက်မှုလူခွင့်အချူဖောက်မှုလို့တာတွေကိုပုံပုံမှတ်တမ်းတင်တာဖြစ်တယ်အရင်မှာဆိုရင်တော့တမတော်ကဒီရွာသားတွေကိုသူတို့ရိုက်ခါတိခိုင်းတာမျိုးကဆက်စုံမှတ်တမ်းတင်တာပြီးတော့ဒီနိုင်ငံတကာကိုတည်အောင်ကျွန်တော်တို့ပြောတာရှိတယ်ဒါပေမဲ့အခုချိန်မှာဖြစ်ပျက်နေတာကတမတော်ဖက်ရနေမဟုတ်ပေနဲ့အစိုးရမဟုတ်တဲ့ policy အေအေရနေလုပ်နေတာဆိုတော့ကျွန်တော်တို့လူခွင့်အချူဖောက်နဲ့လူခွင့်ဆန်ချင်းဆန်လုံးနဲ့အဲဒီသူတို့ဆောက်ဖို့ကိုကျွန်တော်တို့တောင်းဆိုတာဖြစ်တယ်
ချင်းမြင့်နယ်ပလောဝါမြို့နယ်က NLD မျိုးသားလွတ်တော်အမတ်ဦးဝေတင်ကိုပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့မှာ AA အဖွဲ့ကဖမ်းဆီးလိုက်တာပါဦးဝေတင်အနေနဲ့သူကိုစားပြုတဲ့မဲဆန္ဒနယ်မြေအတွင်းလူမျိုးစုတွေအချင်းချင်းကြားတွေးကွဲစီတဲ့လုပ်ရက်တွေလှုပ်ဆောင်နေတာအပြင် AA ရည်တည်ချက်ကိုပါထိပါစေတဲ့လုပ်ရက်တွေကြောင့်ဖမ်းဆီးစစ်ဆေးမှုတွေလုပ်နေရလို့ AA ပြောခွင့်ရကအစိုးရပိုင်းမှပြောထားပါတယ်ဦးဝေတင်ကိုပြန်လှုပ်ပေးရတဲ့အတွက်အခုလိုနိုင်ငံတကာအဖွဲ့အစည်းတွေကပူးပေါင်းတောင်းဆိုလိုက်တဲ့အပေါ် AA ပြန်ကြားရေးတာဝန်ခံခိုင်တုခက
ကျွန်တော်ဆက်ပြီးလုပ်ပြီးပါလို့ဆိုဦးဝေတင်ကဘာလို့လဲဆိုတဲ့ဥစ္စာကိုအဲ့ဒီဒီကမှကျွန်တော်တို့ပြောပြမှာအခုကနေပြီးတော့ next step ကိုရှိသေးတယ်အဲ့ဒီဥစ္စာကိုဒီတော့ကဟိုအဲ့လိုမျိုးမပြောပြပေးနေတဲ့ဥစ္စာကတော့ဒါဘယ်လိုမှလက်ခံနိုင်ရမရှိတဲ့စိတ်ဓာတ်ဖြစ်တယ်အဲ့လိုပြောပြလို့လည်းဟိုဘာမှကောင်းလို့ဖြစ်လာမယ်လို့တော့မယူပါဘူး
ဖန်ဆီးခံထားရတဲ့ဥဝေတင်ရဲ့ကျန်းမာရေးအခြေအနေကိုစိုးရိမ်နေကြသလို20ကျော်ထောင်ထဲချခံထားရတဲ့ဒေါက်တာအေးမောင်အပေါ်ကိုလည်းကိုချင်းစာဖို့လိုတယ်လို့ခိုင်တုခကဆက်ပြောပါတယ်
။ဒီလိုဒီမပါတာကြောင့်ဟိုတောက်သေးလို့ရှိရဲ့နော်။ကျွန်တော်တို့ဒီအာမင့်တို့ပြောတဲ့အချက်ကလည်းဒေါက်တာအေးမောင်ကိုနော်ကျွန်တော်တို့ကအကြည့်ဘူးလေ။ဒါကမိသားစုတွေဘယ်လောက်စိုးရိမ်နေကြတဲ့ဥစ္စာတွေအခုပြောနေတဲ့လူတွေကတော့ကိုချင်းစာပြရှိဖို့လိုတယ်။နော်အဲ့ဒီကိုချင်းစာပြမရှိဖို့ဒီလိုရှိရင်တော့ဒါအမှန်တရားကတော့ကြောက်ပုံနေမှာပဲနော်။အဲ့လိုမှန်ကြောက်ကြောက်ပြနေလို့တော့ဒါဘယ်လိုမှလုပ်ပြီးတော့ဒါတစ်ပက်နဲ့တစ်ပက်ဖြေလို့ရပါမလို့
ဥဝေတင်ဖန်ဆီးခံရတာဟာ AA အဖွဲ့နဲ့သာတက်ဆိုင်ပြီးရခိုင်နဲ့ချင်းလူမျိုးတိုင်းရင်းသားအချင်းချင်းကြားစီးလုံးညီညွတ်မှုနဲ့မဆိုင်တာကြောင့်လူမျိုးရေးပြည်ပခါမဖြစ်စေဖို့တတိထားတဲ့လို့ချင်းလူအခွင့်အရေးအဖွဲ့ရဲ့ဒါရိုက်တာစလိုင်းရန်ကပြောပါတယ်
ဒီ AA လုံးနေတဲ့ဟာဆိုတာလည်းရခိုင်တို့တော့လုံးဝလုံးနေတဲ့ဆိုတဲ့ပုံစံနဲ့မကြည့်တော့နဲ့သူတို့ AA ကလုံးနေတယ်ဆိုလိုပဲကြည့်ဖို့ဒီအင်ဂျင်နီယာပြီးတော့social media တွေ online တွေမှာအခုရှင်းနေကြခိုင်နဲ့အမုံစကားတွေပွားနေရလေးရှိလာပြီးအဲ့လိုမျိုးကိုဆက်ပြတော့ဒီ video တွေကမလုပ်ဘူးကျွန်တော်ပြန်ပြတော့ပြောချင်တာမလေးပါတယ်ပေါ့နော်ဆိုတော့ဒီဟာကရှင်းနေကြခိုင်ဆိုတဲ့ပြဿနာပြစ်ပတ်ဆက်စုံဖြစ်ဖို့တတိထားဖို့လိုတယ်လို့ကျွန်တော်မြင်တယ
် NLD အမျိုးသားလွှတ်တော်အမတ်ဦးဝေတင်အပါအဝင် AA ဘက်ကဖမ်းဆီးထားသူတွေကိုအမြန်ဆုံးလွှတ်ပေးရေးအရေးကြီးအဆိုကိုပြည်တော်စုလွှတ်တော်မှာမနေ့ကအတည်ပြုခဲ့ပါတယ်ဒါပေမဲ့အဲ့ဒီအဆိုကိုမဲခွဲတဲ့အခါတော်တော်အမှန်200နီးပါးကမဲမပြေခဲ့ကြပါဘူး။ဥဝေတင်ဖန်ဆီးခံထားရတာနှစ်ပတ်ကျော်လာပေမဲ့ AA ဘက်ကတော့လိုအပ်တဲ့စစ်ဆေးမှုတွေလုပ်နေတော့လို့ဆိုပါတယ်။ချင်းပြည်နယ်မှာ AA နဲ့တပ်မတော်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းထွက်ပြေးသိမ်းဆောင်နေရသူအနည်းဆုံး4000နဲ့6000ကျားရှိနေပြီးတိုက်ပွဲထံကိုအပြစ်မဲ့ပြည်သူတွေကအများဆုံးခံနေရတယ်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကဆိုထားပါတယ်။